ကုလသမဂ္ဂအတွင်ရေးမှူးချုပ်ဟောင်းမစ္စတာကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ဟာရခိုင်ပြည်နယ်စစ်တွေမြို့မှာဒီကနေ့ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံခဲ့ပါတယ်။ကော်မရှင်အဖွဲ့စစ်တွေလီစိတ်ကိုရရှိချိန်မှာဒေသခံတချို့ကစန္ဒပြခဲ့ကြတာတွေလည်းရှိပါတယ်။ဘာကြောင့်စန္ဒပြခဲ့ကြသလဲဆိုတာနဲ့အတူလက်ရှိရခိုင်ပြည်နယ်အခြေအနေတွေကိုဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။ရခိုင်ပြည်တွင်းကဖြစ်ပျက်နေတဲ့ပြည်ပခါတွေအပါအဝင်ဒေတာတွင်းအခြေအနေတွေကိုကွင်းစင်လေ့လာဖို့အတွက်မစ္စတာကိုဖီအာနန်နဲ့အဖွဲ့ဝင်တွေဟာဒီကနေ့မနက်ပိုင်းမှာပဲစစ်တွေမြို့ကိုရောက်ရှိခဲ့ပါတယ်။ကုလသမဂ္ဂအထွေထွေမှုချုပ်ဟောင်းဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ဟာပြည်နယ်အစိုးရတာဝန်ရှိသူတွေအပါအဝင်ရခိုင်ဒေတာခံတချို့နဲ့ပါတွေ့ဆုံခဲ့တယ်လို့ကော်မရှင်အဖွဲ့ဝင်ဦးအေလွန်ကပြောပါတယ
်။ဆယ်နှစ်လောက်မှကျွန်တော်တို့ဝန်ကြီးချုပ်ကြီးနဲ့ဟိုကက်ဘိနက်နဲ့တွေ့တာပေါ့နော်။ဒီမှာရှိတဲ့ရခိုင်လူငယ်လေးတွေလူငယ်တွေရောလူလတ်တွေပေါ့နော်ဆီရဆိုနေတွေ့တယ်ရခိုင်အမျိုးသမီးဘက်က၄ယောက်မွတ်စလင်အမျိုးသမီးဘက်က၄ယောက်နဲ့ကျွန်တော်တို့ကော်မရှင်မှာပါတဲ့အမျိုးသမီးကြီးများဆိုရင်အခုဆွေးနွေးနေပါတယ်ခင်ဗျာ
ပြည်နယ်အစိုးရဖွဲ့နဲ့တွေ့ဆုံတဲ့အခါမှာတော့ရခိုင်ဒေသတွင်းဖွံ့ဖြိုးတိုးတက်ရေးကိစ္စရပ်တွေအပါအဝင်နှစ်ဖက်အတိုင်းဝန်ကြားလိုအပ်ချက်တွေနဲ့နိုင်ငံသားစစ်ဆေးရေးကိစ္စရပ်တွေနဲ့ပတ်သက်လို့အစိုးရရဲ့လှုပ်ဆောင်ချက်တွေကိုမေးမြန်းခဲ့တယ်လို့ဦးရီလွန်ကပြောပါတယ်။ဒါ့အပြင်ပြီးခဲ့တဲ့လတွေဖြစ်ပျက်ခဲ့တဲ့ပြိပခအခြေအနေတွေနဲ့ပတ်သက်လို့လည်းပြောဆိုခဲ့ကြတယ်လို့ဦးရီလွန်ကပြောပါတယ်
။ကျွန်တော်တို့ကတော့အဲ့ဒီဟာတွေအမှန်လားဆိုရင်လည်းဆိုတဲ့အကြောင်းနောက်ပြီးတော့ဒီနှစ်ဖက်လူ့အဖွဲ့အစည်းကမှဒါပို့ပြီးတော့ဒီလိုကိစ္စရပ်တွေကြောင့်ဟုတ်သားသလားဖြစ်ရတဲ့အခက်အခဲဖြစ်တယ်အဲ့လိုပြိပက္ခတွေရှိနေငယ်မြေဒေသဖွံ့ဖြိုးတိုးတက်ရေးအတွက်လည်းလိုရတာဒီခက်ခဲတယ်ပေါ့နော်အဲ့ဒါကြောင့်မလို့ပြင်းပြစွာဖြေရှာဖို့အတွက်ဆိုတဲ့ဟာကိုတော့ကျွန်တော်တို့ကဟိုအစိုးရကကျွန်တော်တို့ကအကြံပြုမှဖြစ်တဲ့အတွက်ကြောင့်နေရာပေါ့ဘယ်လိုအကောင်းဆုံးလုပ်ရင်ကောင်းမလဲဆိုတဲ့ဟာလေးတွေကိုကျွန်တော်တို့ရှာဖွေစဉ်းစားနေပါတယ်အဲ့ဒီအကြောင်းလေးတွေကျွန်တော်ပြောတာ
အော်တိုဘလာကိုရနေကဘူတီတောင်မောင်တော်ဒေသတွေမှာနေကြဆောင်တက်တွေကိုအကြမ်းဖက်တိုက်ခဲ့သမားတွေဝင်ရောက်တိုက်ခဲ့ခဲ့ရကနေအစာပြုခဲ့တဲ့ပြိပခတွေကြောင့်လူပေါင်း80ကျော်အသက်ဆုံးရှုံးခဲ့ရပြီးအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကိုအိုးအိမ်စွန့်ကားထပ်ပြေးတိမ်းရှောင်သူထောင်ထဲချီရှိနေပြီလို့ကုလသမဂ္ဂအဖွဲ့အစည်းတွေကထုတ်ပြကြပါတယ်။ဒါ့အပြင်စစ်တပ်ရဲ့နေမြေရှင်းလင်းမှုတွေဟာလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးနိုင်ငံတကာအသံဝင်ကဝေဖန်နေကြတာပါ။ဒါပေမဲ့လည်းအစိုးရတာဝန်ရှိသူတွေကတော့ဒီသတင်းတွေနဲ့ပတ်သက်လို့အတည်ပြုပြောကြားထားခြင်းမရှိပါဘူး။ဒါကြောင့်လဲရခိုင်ကြံပေးကော်မရှင်အဖွဲ့ဟာမနေ့ပြန်ဒီဇင်ဘာလ3ရက်နေ့မှာတော့ဒီဒေသတွေကိုတာရောက်လေ့လာမှာဖြစ်တယ်လို့ဦးအေလွန်ကပြောပါတယ
်။နောက်တော့9နိုင်လောက်ဆက်မယ်နဲ့တည်းဟဲလီကော်ပတာနဲ့တော့အလူနောက်ဖက်လူဖွဲ့စည်းနဲ့တွေ့မယ်ပေါ့ညာသူတို့ပြောတာလေးနားထောင်ပါပေါ့ဗျာ။ဒီပြအမြင်ပြအချိန်လေးနဲ့မျက်စိနဲ့ကြည့်နေတာလေးတွေကြည့်ရမှာပေါ့နော်။ဘူးဒီကြောင့်လဲမောင်တော်ကဲမလဲသွားပြစ်ပါလိမ့်မယ်။ကဲဆိုတာကလည်းဟိုပါပေါ့နော်။ဘူးဒီတော့မောင်တော်ဘက်မှာတော့ဟိုကျခိုင်မြူသားတွေဘက်ကပဲဟိုသူတို့ကြေးရွာဆုံးပြီးတချို့သွားတဲ့လူတွေရှိမယ်လေဒီဘက်ကအစ္စလာမ်ဘာသာဝင်တွေဘက်ကတော့တချို့လဲရွာတွေဆော့သွားတယ်လူတွေကဘေးနားရွာတွေမှာသွားနေကြတယ်လို့ပြောတယ်လေဟိုရောက်မှာပဲအခြေအနေသိရမှာပေါ့
ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတဲ့ရခိုင်ကြံပေးကော်မရှင်ကိုနိုင်ငံတကာကတက်သည့်ပညာရှင်တွေနဲ့ပြည်တွင်းကပညာရှင်တွေပူးတယ်ပြီးဩဂတ်စ်လနောက်ပိုင်းကဖွဲ့စည်းခဲ့တာဖြစ်ပါတယ်အစိုးရတဲ့လက်ထက်မှာဖွဲ့စည်းလိုက်တဲ့ဒီအကြံပေးကော်မရှင်ဟာနိုင်ငံတကာကလူတွေပါဝင်နေတဲ့အတွက်နိုင်ငံရဲ့အချုပ်အခြာအာဏာထိပါနိုင်မယ်ဆိုပြီးကောက်ကွက်မှုတွေလည်းရှိပါတယ်။ဒါကြောင့်လဲမစ္စတာကိုဖီအာနန်ရဲ့အဖွဲ့ဝင်တွေပြီးခဲ့တဲ့စက်တင်ဘာလတည်းရခိုင်ပြည်နယ်ကိုတွားရောက်လေ့လာခဲ့စဉ်မှာတော့ဒေသခံတချို့ကဒီကော်မရှင်ဖြတ်သိမ်းပေးဖို့တောင်းဆိုခဲ့ကြသလိုဒီတစ်ခေါက်မှလည်းစစ်တွေလေးစီမှဆန္ဒပြခဲ့ကြတဲ့အကြောင်းဆန္ဒပြပွဲမှာဥဆောင်ပါဝင်ခဲ့တဲ့စစ်တွေမျိုးရဲ့ရခိုင်မျိုးသားပါတီအတွင်းမှုကိုအောင်တန်းဝေကပြောပါတယ
်။ငါတော့မိမိတို့ရဲ့ဥပဒေအရတင်းတဲ့လည်းပဲမိမိလူရဲ့ချက်ဆန်းထုတ်ပေါ်တဲ့ရခိုင်ပြည်လွတ်တော်ရေးဆုံးတဲ့ချက်ကိုအလင်းမရှိမြက်ကွန်ကျူပါနေအာဏာကော်မရှင်ဖြတ်သိမ်းပေးပါကျွန်တော်အဲ့လိုပဲဆန်းထုတ်ပေါ်တဲ့
ရခိုင်ဒေသတွင်းဖြစ်ပျက်ခဲ့တဲ့ပြိပခါတွေနဲ့ပတ်သက်လို့နောက်ခံအခြေအနေတွေနဲ့ဖြစ်မှန်ပေါ်ပေါက်စေရေးစုံစမ်းစစ်ဆေးဖို့နဲ့နောင်အလားတူဖြစ်စဉ်မျိုးထပ်မံမဖြစ်ပွားစေရေးလို့အတွက်ဒုသမနာဦးမြင့်ဆွေဦးဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်ကိုဒီဇင်ဘာလတရနေ့ကဖွဲ့စည်းခဲ့ပါတယ်ခင်ဗျာ